နာဆာကစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KIA တပ်တွေအကြားတိုက်ပွဲဖြစ်နေတဲ့ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းမှာရဟယင်ဒဇင်ပြက်ကျခဲ့ပါတယ်။အဲ့ဒီရဟယင်ကိုသူတို့ပစ်ချခဲ့တာလို့ KIA ကပြောပါတယ်။နှစ်ဖက်ကြား10ရက်မြောက်ဖြစ်နေတဲ့တိုက်ပွဲတွေမှာတော့ကုံလောရွာပေါ်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့3ယောက်သေဆုံးခဲ့ပါတယ်။ရခုံကလာတဲ့မိုးမောက်မြို့နယ်ကတိုက်ပွဲသတင်းကိုတော့ကိုသားညိုကပြောပြပါမယ်ခင်ဗျာ။
စစ်ကောင်စီတပ်တွေနဲ့ KIA အကြားဧပြီလ24ရက်နေ့မှာစတင်ခဲ့တဲ့မိုးမောက်မြို့နယ်မြို့တစ်ကုန်းလော်စီဟတ်ရွာနီးကစလောင်းကုန်းတိုက်ပွဲဟာဒီကနေ့ဆိုရင်10မြောက်ရှိသွားပြီးတော့တိုက်ပွဲတွေလည်းပြင်းထန်နေပါတယ်။တမတော်ဘက်ကနေပြီးတော့နေ့စဉ်လေကြောင်းကပါတိုက်ခိုက်နေရမှာဒီကနေ့မနက်ပိုင်းမှာတော့ KIA ဘက်ကရဟယင်တစ်စီးကိုပစ်ချခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။မနက်မှာဟိုဘက်ကပစ်တာဒီ HSDC ဟိုမှာကြာသွားပြီစီဟတ်ရွာမှာကြာတယ်ဟိုဒီလောက်ပဲ။ခဏဟိုခုနကြီးဟိုပိုင်းပေါ့ဟိုမှာလမ်းမှာတွေ့ခဲ့တယ်အေးအခုလောလောဆယ်တော့ဟိုလေရင်ပြန်နဲ့ဒီပုံပေါ်ဘက်ကိုပုံးလိုက်ပါရင်ကျေးဒီတို့သတ်ခဲကနေလဲဟိုမြောက်တွင်နေပေါ့အဲ့နဲ့တစ်ပြင်းနေရနေတိုင်းပဲနေတိုင်းပဲတစ်နေတာပါ
ကဲပြန်ကြီးတောင်ကဘုံမူညော်ဘူးကလည်းရဟင်ပြက်ကြတာနဲ့ပတ်သက်လို့အခုလိုပြောပါတယ
်စေနာကြီးဒီနေ့နေစေမှာဖြစ်သွားတယ်အဲတို့လာပစ်တာဟာဒီကိုကျော်တို့ခေတဲ့တနဲ့ကြံခုခံဒီလိုလိုချိန်မှာတော့ဖြစ်သွားတယ်ခင်ဗျာတောင်ကုန်တိုက်ပွဲနေရာမှာဖြစ်ပါတ
ယ်။စလောင်းကုန်းတိုက်ပွဲဖြစ်ပွားတဲ့မြို့သစ်ကုန်းလော်ဒေသဘက်ကမနေ့9နိုင်လောက်ခဲကလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့မြေပြင်ကတိုက်ခိုက်တဲ့သတင်းတော့မရသေးကြောင်းပြောပါတယ်။လူမှုကွန်ရက်ဆိုင်မနာတွေမှာဒေါ်ဖုံရံမြို့အနောက်ဘက်မှာရဟယင်ဒဇင်ထပ်မံပြက်ကျကြောင်းသတင်းတွေမှာဖော်ပြကြပေမဲ့ KIA ကတော့အတိမပြုပါဘူး။စစ်တပ်နဲ့ KIA ကြားတိုက်ပွဲတွေဟာဒီနေ့မှလည်းပြင်းထန်နေပြီးတော့ကုန်းလော်ရွာကဖုံကြီးကျောင်းအနီးလက်နက်ကြီးကြီးကျတာကြောင့်တန်ကတပါပြန်လုံတော်မူပြီးတော့ရတတူသေဆုံးရကြောင်းဒီသကံကေစီဆောင်းနေသူတူကပြောပါတယ
်ဒီနေ့မင်းကလေးရတော့ဆီခမှုရတော့စတိုက်တော့ဆူရွားဆူညံနေရပါတော့နော်ဒီမနေ့ဟိုဆယ်နာရီစတော်တော့မှာကုန်းတော့ရွာတယ်ကုန်းကြောင်းလည်းဟိုဒါလက်နေကြီးဟိုရွာတော့လက်နေကြီးကအများကြီးကျလာတော့ဒါမဲ့ကုန်းကြောင်းရဲ့ကျလာတဲ့အလုံးကတော့ဒါလုံးလုံးဆယ်ခမရောက်ဆိုင်ရာရပြီးတော့ကျွန်တော်ဖုန်ကြီးတပါကုန်းတော့ရွာကုန်းကြီးတပါပြန်လုံတော်မူကြတော့ဗျာကျင်းကျတဲ့မိဆိုင်ရဲ့ဘူလောဆန်ကျဲလာဟိုအလူအပြောက်ထပ်ပြမဆုံးသွားပြန်ပြန်တော့ဖြစ်နေပါဒီနောက်ကနောက်ပိုင်းဟိုနိုင်ဝတော့အကြမှာပါဘူးဟတ်စကီတစီပြကြတာတော့
အတီးပြုတ်နိုင်သလောက်တစ်ဆုံးသူ3ဦးရှိသွားပြီဖြစ်ပါတယ်ထိခိုက်ဒဏ်ရာရသူလည်း9ယောက်ထက်မနည်းရှိနေပါတယ်ဖုံးကြီးကျောင်းအတွင်းမှာလက်ထပ်ကြီးကြပြီးတဲ့နောက်နိုင်ဝတ်အကြလောက်မှာရဟယင်ပြက်ကျခဲ့တယ်ဆိုတာကိုလည်းသူကအခုလိုဆက်ပြောပါတယ
်နောက်ပိုင်းဟိုနိုင်ဝတော့အကြမှာပါဘူးဟတ်စကီတစီပြကြတာတော့နော်ဒီကမ္ဘာကြီးရောခုလရှိလက်ရှိချိန်ဒီရှေ့ကကုန်းတော့ကြောတော့တာဒီတော်လေးကိုဆူရဒီကမ္ဘာကြီးပြင်ထောင်နေဆဲမှာပ
ါလက်ရှိဆဲကြဖြစ်နေတဲ့တိုက်ပွဲကြောင့်မလို့ဒီသကံပြည်သူ9000လောက်ဟာနေရာဆွန့်ခွာထွက်ပြေးနေရတယ်လို့လည်းဒီသတွင်းကုညီရေးဆောင်ရည်သူတွေကပြောပါတယ်လက်ရှိဖြစ်နေတဲ့မိုးမောက်တိုက်ပွဲအခြေအနေကိုတပ်မတော်ဘက်ကစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ